အမေရိကန်ပြည်သူတို့တွင်ရွှေပြောင်းအခြေချသူလူငယ်တွေကိုဌာနေပြန်ပို့မယ်အခြေခံနဲ့ကာကွယ်ပေးထားတဲ့အစီအစဉ်ဟာတရားမဝင်ဘူးလို့တရားသူကြီးတဦးကစီရင်ချက်ချလိုက်တာကိုအမေရိကန်တရားရေးဝန်ကြီးဌာနကအယူခံဝင်မဲ့အကြောင်းသမ္မတဂျိုးဘိုက်တန်ကစနေနေ့မှာပြောပါတယ်။အရင်သမ္မတဘရက်ကိုဘားမားကသမ္မတရဲ့လုပ်ပိုင်ခွင့်ကိုတုံ့ပြန်ဒါကလို့ခေါ်တဲ့အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်လာသူတွေကိုအကာအကွယ်ပေးတဲ့အစီအစဉ်ကိုလုပ်ခဲ့တာဟာဆိုရင်တရားဥပဒေနဲ့မညီဘူးလို့ Texas ပြည်နယ်ကအမေရိကန်ခရိုင်တရားသူကြီး Andrew Hannan ကပြီးခဲ့တဲ့တောက်ကြံနေ့မှာစင်ချက်ချခဲ့တာပါတရားသူကြီး Hannan ရဲ့စင်ချက်ဟာအလွန်စိတ်မချမ်းသာစရာဖြစ်ပြီးသွတ်တော်နေနဲ့ရေရှည်တည်တတ်မဲ့ဖြည့်ရှင်းချက်ရှာဖို့ထပ်ပြီးတော့ဖြစ်လာပြီလို့သမ္မတဘိုက်ဒန်ကစနေနေ့ကထုတ်တဲ့အင်ဂျီရောချိန်ညာချက်မှာပြောဆိုထားပါတယ်။ဒါကစီစဉ်ကိုအဆုံးသတ်ရေးတရားစွဲဆိုထားတဲ့ Texas ပြည်နယ်ဦးဆောင်တဲ့ကီနယ်တချို့နဲ့တရားသူကြီး Hannan ရဲ့စင်ချက်ကသဘောတားထပ်တူဖြစ်နေတာဖြစ်ပါတယ်။တရားသူကြီးရဲ့စင်ချက်ဟာဒါကစီစဉ်ရအကာအကွယ်ပေးထားပြီးသားရွှေပြောင်းအခြေချသူတွေအပေါ်တက်ရောက်ရိုက်ခတ်မှုရှိပေမဲ့လည်းတိမ့်နယ်ချီတဲ့ရွှေပြောင်းအခြေချသူလူငယ်တွေရဲ့အနာဂတ်ကိုမရင်မရဖြစ်စေတယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။အမေရိကန်ပြည်သူတွင်းကိုကလေးဘွားမှာတရားမဝင်ရှေ့ပြန်ရောက်ရှိလာသူတွေဒါမှမဟုတ်လေပြည်ဝင်ခွင့်ဗီဇာနဲ့လာပြီးရဲစုံနေထိုင်ကြတဲ့တိမ့်နဲ့ချီတဲ့လူငယ်တွေကိုဒါကအစီအစဉ်အရအမေရိကန်မှာဆက်လက်နေထိုင်ခွင့်ပြုထားတာဖြစ်ပါတယ်